ကချင်ပြည်နယ်နယ်စပ်လိုင်စာမှာရှိတဲ့ KIA ကချင်လွတ်မြောက်ရေးတပ်ရဲ့ဘိုလောင်းစစ်တင်နှံကြောင်ကိုနိုဝင်ဘာလ19ရက်နေ့ကမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တိုက်ဆုံသွားတဲ့တိုင်းရင်းသားဘိုလောင်းအနေနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်စေဖို့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ရုံးရှိမှစနေနေ့ကအမေရိကန်ပြည်ထောင်စုစုရောက်တိုင်းရင်းသားတွေတညီတညွတ်ထဲတောင်းဆိုခဲ့ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မဲအင်ဂျင်နိုင်ကအကြောင်းစုံကိုပြောပြမှာပါ
မြောက်မြို့မှာရာသီဥတုဆူရနေတဲ့ကြားကကုလသမဂ္ဂဌာနချုပ်ရှိတိုင်းနာဖွဲ့စည်းပေါင်းစုံစူဝေးပြည်ဆန္ဒပြနေကြတာပါ KIO ကချင်လွတ်မြောက်ရေးအဖွဲ့ဌာနချုပ်ရှိရာလိုင်စာကဘိုလောင်းစစ်တင်နန်းအကြောင်းကိုမြန်မာစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်ပောက်ကွဲမှုကြောင့်တိုင်းနာဘိုလောင်း23တေဆုံးသွားတဲ့အမှတ်တရအထိမ့်မှတ်အနေနဲ့အမှုမှန်ပေါ်ပေါက်ရေးတောင်းဆိုနေကြတာဖြစ်တယ်လို့ American ပြည်ထောင်စုအခြေဆိုင်ကချင် Alliance ကချင်ကွန်ရက်အဖွဲ့ကအထွေထွေအတွင်းရေးမှူးဂျာမိုင်းက VOE ကိုပြောပါတယ
်ဒီလိုနိုဝင်ဘာလ19ရက်နေ့မှာကျမတို့တိုင်းရင်းသားသမ္မတော်ကစစ်သားတွေစာဆုံးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးကျမတို့အနေနဲ့အင်မတန်မှရှိခင်းပါလဲခံစားရတယ်ဒီကိစ္စဟာမြန်မာပြည်အချို့ရအနေနဲ့အချို့တစ်ဖြစ်ပါသမတော်အနေနဲ့တာဝန်ရှိတယ်လို့ကျမတို့ယူဆပါတယ်။ဒါကြောင့်မို့ကျမတို့လည်းဒီလိုသမတော်အနေနဲ့တတိပြုထားတဲ့တတိချက်တွေကိုလိုက်မနာဘဲနဲ့စစ်စရန်ချောင်းကိုဘုံချတဲ့ကိစ္စစစ်တပ်ပြီးတတိကိုဘုံဖြောက်ချတဲ့အလုပ်တွေကိုလိုက်မနာတဲ့အလုပ်တွေကိုချက်ချင်းရပ်တန့်ပေးဖို့အတွက်တောင်းဆိုဖို့အတွက်ကျမတို့ဒီလိုကျမတို့ကချင်လည်းမဟုတ်ပါဘူး။တချို့မှာတခြားဆိုင်ရင်းသားအဖွဲ့တွေလည်းရောက်ရှိနေပါတယ်။ကျမတို့အားလုံးပေါင်းပြီးကျမတို့ဆန္ဒထုတ်ဖို့တဲ့သဘောနဲ့လုပ်တာဖြစ်ပါတယ်။
ဒါအပြင်ကချင်ပြည်နယ်အတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ကချင်ဒုက္ခသည်တွေခိုလုံနေတဲ့စခန်းတွေအနီးတဝိုက်မြန်မာစစ်တပ်အနေနဲ့ဘုံတွေနဲ့ပစ်ခတ်ထားရလေရှိနေစေဖြစ်တယ်လို့ဂျာမိုင်းကဆိုပါတယ်မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ KIA ရဲ့ဘူလောင်းစစ်တင်နန်းအကြောင်းကစစ်ဖက်ရက်ဖက်အုပ်ချုပ်ရေးဆိုင်ရာအစစ်မြင့်တင်နန်းတွေအတွက်လူငယ်ခေါင်းဆောင်တွေကိုအလှည့်ကျရွေးချယ်ဆေးလွတ်ကြောင်းဆန္ဒပြပွဲမှာကိုယ်တိုင်ပါဝင်နေတဲ့ CNFချင်းမျိုးသားတက်ဦးဥက္ကဋ္ဌဦးလျံဥက္ကပြောပါတယ
်စစ်သားချင်းကနဲ့တော်လေးရရှိတွေကိုနောက်မှာကျွန်တော်ဟိုစစ်ပက်တီအာရပ်ပက်တီခေါင်းဆောင်တွေမွေးထုတ်တဲ့အနေနဲ့ကျွန်တော်ဒီခရစ်တီနန်းကိုကျွန်တော်ခြေရောက်အခုခေါက်မှာပို့ပါတယ်ဒီကလည်းပို့ဖို့ပါတယ်ရှင်နဲ့စတာကလေးကအခုလုံးဒီနန်းကိုကချင်ကပဲကျွန်တော်ဒီနန်းပေးပြီးတော့စခဲ့တာဖြစ်ပါတယ်ဒီလိုတိုင်းတန်းပေါင်းစုံဒီနောက်တူရတဲ့ခါမှာဒီနန်းကလေးကနဲ့တိုင်းတာပေါ့ဆုံးစိတ်သာအတူတူကျွဲခေါ်သူသူရှင်းနိုင်မို့အတွက်ပေါ့နေဆိုပြီးတော့လည်းဒါတော့တော့လို့ပို့လိုက်ချင်းဖြစ်ပါတယ
်တည်ဆုံးသွားတဲ့တိုင်းတာဘူလောင်းတွေထဲမှာ TNLA ပလောင်အမျိုးသားလွတ်မြောက်ရေးတပ်ဦးက12ဦးနဲ့ CNF ရဲ့ချင်းဘူလောင်း2ဦးကြာဆုံးပြီး3ဦးထိခိုက်ဒဏ်ရာရခဲ့တာပါAA ခေါ်ရခိုင်တပ်မတော်ကရခိုင်ဘူလောင်း၈ဦးကြာဆုံးပြီး၅ဦးဒဏ်ရာရရှိခဲ့ပါတယ်။နယူးယောက်ကဆန္ဒပြပွဲမှာပါဝင်သူရခိုင်ကော်မတီဝင်ခိုင်ပခင်ကတော့သူတို့ရဲ့တောင်းဆိုချက်တွေကိုအခုလို VOE ကိုပြောပါတယ
်။ကုလသမဂ္ဂအဖွဲ့ချင်းနဲ့မရှိမြန်မာနိုင်ငံအစိုးရကိုပြပေးဖို့နဲ့တိုင်းရင်းသားလူငယ်ကောင်းဆောင်နဲ့စနေပင်းလောက်ပြခံရတဲ့ကစနပ်ပကပြီးတော့အမှုမှန်ပွားဖို့ပကွက်ဝေးဖို့ကိုအမေရိကန်ကတော့ဒီကနေ့ရှိမှာတကယ်ရှိတဲ့ system ကိုတော့ကျွန်တော်တို့ကနေရောင်းတာကိုတောင်းဆိုရဖြစ်ပါတ
ယ်။ American Chase Site မိုးအမျိုးသားကောင်စီကနိုင်အောင်မွန်ကလည်းမြန်မာပြည်ငြိမ်းချမ်းရေးကိုတိုင်းရင်းသားတွေလိုလားတောင်းတနေကြောင်းအခုလို့ပြောပါတယ
်။ဒါကျွန်တော်တို့တိုင်းရင်းသားအပေါင်းအသင်းကငြိမ်းချမ်းရေးကိုလိုလားနေပါပြီဆိုတာကိုစက်တင်ပြလိုက်တာပဲ။ဒီပမာစစ်သားရဲ့လောက်ရမျိုးသားဘူးပေါ့ဗျာ။ပထမကတော့ငြိမ်းချမ်းရေးကြောင်းပြောတယ်ရှင်းမှနောက်မှပြခတ်တိုက်ချတယ်အဲ့ဒါကိုကျွန်တော်တိုင်းလာအားလုံးကမလိုလားတော့ဘူးဗျာဒီကမှာစစ်တပ်ရဲ့လှုပ်ရလေရတန်ရဖို့ကျွန်တော်တားအားလုံးကစီးရုံရင်ရဆိုတာဒီမှာလာရောက်ဆန္ဒလာပြတာလို့ကျွန်တော်မြင်တယ်ဗျာ
ဒီဆန္ဒပြပွဲကိုညူယောက်မြို့ကုလသမဂ္ဂဌာနချုပ်ရှိနေ89လမ်းမှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးရှိမှာပြုလုပ်ခဲ့ကြပြီးဖလော်ရီဒါမစ်ရှိဂန်စတဲ့အမေရိကန်ပြည်ထောင်စုတဝန်းကပြည်내ပေါင်းစုံကတိုင်းရင်းသားတွေလည်းပူးပေါင်းပါဝင်ခဲ့ပါတယ်ရှင်